အခုရပိုင်းမြို့နယ်လူတန်းစားတွေကားတင်သွင်းအယောင်းဝယ်လုပ်နေကြတဲ့ကုမ္ပဏီနဲ့လူတွေကြားကြရဲ့အရေးဆုံးသတင်းကတော့အစိုးရကနေကားတင်သွင်းဝယ်မူဝါဒအပြစ်ချမှတ်လိုက်တဲ့ကိစ္စပါလာမယ့်2016ဇန်နဝါရီတရနေ့ကစအကျုံးဝင်မဲ့အဲ့ဒီကားတင်သွင်းခွင့် policy သေးအရာ free permit လို့ခေါ်တဲ့တူးချင်းကားတင်သွင်းတဲ့သူတွေကို2014ကနေ2016ခုနှစ်အထိဘယ်ကိန်းကတမျိုးနဲ့တင်သွင်းခွင့်ပြုတော့မယ်ဆိုတဲ့ကိစ္စပါဒီစီမင်းအတိုင်းပါဆိုရင်လက်ရှိဂျပန်တပတ်ရစ်ကားစည်းကွက်ကညာကိန်းကားတွေတင်သွင်းခွင့်ရတော့မှာမဟုတ်ပဲအခြားမြန်မာနိုင်ငံနဲ့လက်ရကတ်မောင်းစနစ်ချင်းတူပြီးဘယ်ကိန်းကားတွေပဲအသုံးပြုတဲ့တရုတ်ကိုရီးယားနဲ့ဥရောပကကားတွေကိုပဲတင်သွင်းရတော့မှာမဟုတ်ဖြစ်ပါတယ်ဒါကြောင့်လက်တလောကားစည်းကွက်မှာကိုကြက်သိန်းတရာဝန်းကျင်ရှိတဲ့ဂျပန်တပတ်ရစ်အိမ်စည်းကားတွေတစည်းကြက်10သိန်းကနေသိန်း20ကြားမြင့်တက်လာနေပါပြီ။အစိုးရဟာကားတင်သွင်းနဲ့ပတ်သက်ပြီးဘယ်လိုမူဝါဒချမှတ်ကျင့်သုံးနေသလဲ။ဘာတွေလွှဲချော်နေသလဲ။မြန်မာနိုင်ငံနဲ့လိုက်လျောညီထွေရှိမဲ့ကားတင်သွင်းခွင့်မူဝါဒဘယ်လိုဖြစ်သင့်သလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။လက်ရှိအစိုးရဟာစနစ်2မျိုးနဲ့ကားတင်သွင်းဖို့ခွင့်ပြုထားပါတယ်။တမျိုးကတော့ကို့မှာအနှစ်20ကျော်တက်တန်းရှိတဲ့ကားဟောင်းတစ်စီးရှိရင်အစိုးရစီသွားအပ်အစိုးရစီကနေနိုင်ငံသားကနေတပတ်ရစ်ကားတစ်စီးတင်သွင်းခွင့်ပါမစ်တစ်စောင်ထုတ်ယူပြီးအဲ့ဒီခွင့်ပြုချက်နဲ့ကားတင်သွင်းတာပါဒါမျိုးကို slick cut ကားလို့ခေါ်ပါတယ်နောက်တမျိုးကတော့မြန်မာနိုင်ငံသားတွေကိုတဦးချင်းကားတင်သွင်းခွင့်လျှောက်ထားစီပြီးတင်သွင်းခွင့်ပေးတာမျိုးပါအဲ့ဒီအမျိုးအစားမှလည်းတင်မော်တာကုမ္ပဏီနိုင်ငံသားရောက်မြန်မာစသဖြင့်အမျိုးအစားတွေခွဲထားပေမဲ့အားလုံးကိုခြုံငုံပြီး free permit နဲ့တင်သွင်းတယ်လို့ခေါ်ပါတယ်။မြန်မာနိုင်ငံမှာလက်ရှိခွင့်ပြုပေးနေတဲ့ကားတင်သွင်းခွင့် policy အစ်စ်ကို2012ခုနှစ်ကုန်ပိုင်းမှာစတင်သုံးခဲ့ပါတယ်။ဒီမတိုင်ခင်ကဆိုစစ်အာဏာရှင်တွေကသူတို့အကျိုးစီးပွားအတွက်ကားတင်သွင်းခွင့်ကိုတင်းတင်းကြပ်ကြပ်ပိတ်ပင်ထားလို့ပြည်တွင်းမှာကားတွေရှာပါပြီးဈေးနှုန်းကလည်းကဘာမှာအမြင့်ဆုံးလို့ဆိုရလောက်အောင်ခေါင်ခိုက်နေတာပါ။တုံးနေတဲ့ကားအများစုကလည်းအိုမင်းဟောင်းနေနေတာကြီးပါ။အဲ့ဒီအချိန်တန်ရီကျိုးဆက်ယုံကိုပို့တင်တဲ့ကားအိုကားဟောင်းတွေဟာကြက်300ကနေ900လောက်တန်ကြီးရှိပြီးတပတ်ရည်မော်ဒယ်နည်းနည်းမြင့်တဲ့ Mitsubishi, Pajero, Toyota, Soft လို့ကားမျိုးစုကြက်2,000-3,000အထိဈေးပေါက်ခဲ့ပါတယ်။တမရအုပ်သိမ်းစဉ်အစိုးရတက်လာတဲ့အခါကားတင်သွင်းခွင့် policy ကိုလုံးဝအပြောင်းအလဲလုပ်လိုက်တာမျိုးမဟုတ်ဘဲပထမတစ်ဆင့်မှာစစကပြောတဲ့ကားဟောင်း app တပတ်ရစ်ကားပြန်သွင်းဆိုပြီးခွင့်ပြုပေးလိုက်တာမျိုးဖြစ်ပါတယ်။အဲ့ဒီနည်းနဲ့ကားတင်သွင်းခဲ့တာအခု2015ခုနှစ်ကုန်ကနီးအထိကားစီးရေ2,000,000နီးပါးရှိခဲ့ပါပြီ
။ကားဟောင်း app နဲ့မှတပတ်ရစ်ကားတင်သွင်းခွင့်စလစ်ရမှာမို့နောက်ပိုင်းအဲ့ဒီစလစ်တွေကဈေးကွက်တစ်ခုလိုဖြစ်လာပြီးအခုနောက်ဆုံးစလစ်တစ်စောင်ကျပ်300,000လောက်ဈေးပေါက်နေပါတယ်။လက်ရှိမူဝါဒအရလူတယောက်ဟာ2006ကနေ2013ရမော်ဒယ်ဂျပန်တပတ်ရစ်ကားစီးသွင်းကျင်တယ်ဆိုရင်ကားဘူးအခွန်ခလုံးဝမပါသေးပဲစလစ်ဖိုးကျပ်300,000လောက်အရင်ကုန်ကျခံရမယ့်သဘောပါဒါမျိုးဘယ်နိုင်ငံမှာမှမရှိပါဘူးနိုင်ငံတကာမှာရှိတာကတော့ကားစီးကိုယ့်ဘာသာကိုယ်ဘယ်နှစ်နှစ်စီးစီးလမ်းပေါ်တက်မောင်းနိုင်တဲ့စည်းကမ်းသတ်မှတ်ချက်နဲ့ကိုက်ညီရင်စီးကွင်းရှိပါတယ်သိပြီးဆူဆူရွာချွတ်ရင်လို့မတုံးကျင်ဘူးဆိုရင်လည်းအစိတ်ပိုင်းအဖြစ်ရတဲ့ဈေးနဲ့ရောင်းချင်ရောင်းစွန့်ပစ်ချင်ပစ်ကြက်တယ်လို့လုပ်ဖို့ပါပဲအဲ့ဒီကားသွားအမတပတ်ရစ်ကားသွင်းဖို့ပါမစ်ထုတ်ပေးတဲ့စနစ်မျိုးမတီထွင်မကျင့်သုံးကြပါဘူးအလားတူ free permit နဲ့ကားတင်သွင်းခွင့်ဆိုတာဟာလည်းလက်တွေ့မကျပါဘူးလူတယောက်ချင်းဟာကားတစ်စီးတင်သွင်းဖို့အတွက်ကိုယ်တိုင်အစဉ်အဆက်လျှောက်ထားလုပ်ကင်ရတဲ့စနစ်ဖြစ်ပါတယ်အဆင့်တွေများလောက်ရကင်ရတာတွေများလုံးလို့ဘယ်သူမှကိုယ်တိုင်လျှောက်ပြီးနိုင်ငံသားဈေးကွက်မှာကားလမ်းဝယ်ကိုယ့်ဘာသာကိုယ်ပြည်တွင်းကိုပြန်သွင်းမလုပ်နိုင်ကြပါဘူးအားလုံးလိုလိုဟာပွဲစားကုမ္ပဏီတွေပွဲစားတွေကိုပဲအားကိုးကြရပါတယ်စနစ်ကမမှန်တဲ့အတွက်အာဂရီလိုက်စားမှုကလည်းထွန်းကားနေပါသေးတယ်။အခုဆိုအဲလို free permit နဲ့တင်သွင်းတဲ့ကားအစီးရေ3,000-3,000ကျော်လောက်ရှိနေပါပြီ
။လက်ရှိပြည်တွင်းမှာဖွင့်ခွင့်ပြုထားတဲ့ car showroom တွေဆိုတာကလည်းနိုင်ငံတကာနဲ့ပုံစံချင်းမတူပါဘူး။တစ်မျိုးကတော့ကားအစ်စ်တွေတင်သွင်းရောင်းချတဲ့ကုမ္ပဏီဖြစ်ပြီးနောက်တစ်မျိုးကတော့ကားဟောင်းအပ်ထားတဲ့ slip ပြပြီးမှဝယ်ယူခွင့်ရှိတဲ့ showroom အမျိုးအစားတွေပါ။ free permit အတွက် showroom ဆိုတာမရှိပါဘူး။ကြောက်ရရင်ပြည်သူတွေအတွက်မခက်ခက်အောင်ဈေးကွက်ကိုမရှုပ်ရှုပ်အောင်ဖန်တီးထားတာတွေပါတကယ်တကယ်ဖြစ်တင်တာကတော့အစိုးရအနေနဲ့တိုင်းပြည်ရဲ့စီးပွားရေးအခွန်ရလိုတဲ့ပမာဏပြည်သူတွေရဲ့လိုအပ်ချက်မြန်မာပြည်ရဲ့လမ်းအနေအထားစတာတွေကိုတွက်ချက်ပြီးတိုင်းပြည်ကလိုအပ်တဲ့ကားအမျိုးအစားအရေးအတွက်တွေကိုရာထားပြီးအခွန်နှုံးထားခွဲခြားသတ်မှတ်ရပါမယ်လိုအပ်ချက်ရှိတဲ့သွင်းစီခြင်းနဲ့အမျိုးအစားကိုအခွန်လျှော့ပေးပြီးမလိုတာတွေကိုအခွန်မြှင့်ထားဖို့ပါ ပြင်းရင်ပြည်ရင်းမှာကားထုတ်လုပ်မဲ့ကုမ္ပဏီတွေဝင်လာအောင်ဆွဲဆောင်တာအဲ့ဒါတွေမရှိသေးခင်စကြကုမ္ပဏီတွေကိုကားတင်သွင်းခွင့်ပေးပြီးပြည်သူတွေကိုလွတ်လွတ်လပ်လပ်လွယ်လွယ်ကူကူဝယ်ယူနိုင်အောင်လုပ်ပေးရပါလိမ့်မယ်လက်ရှိ၄နှစ်တာကာလတင်သွင်းခဲ့တဲ့ကားစီးရေ5သိန်း3000ဝန်းကျင်ရှိတာမို့တစ်နှစ်ကားစီးရေ3သိန်း4000ကျော်သွင်းခဲ့တဲ့သဘောပါကားတစ်စီးဒေါ်လာ1000လောက်နဲ့တွက်ရင်တော့တစ်နှစ်တစ်နှစ်ဒေါ်လာ1ဘီလီယံခွဲကျော်ပမာဏရှိတဲ့စီးပွားရေးဈေးကွက်ကြီးမှုအစိုးရအနေနဲ့စနစ်တကျထိန်းချုပ်အကောင့်ထဲပေါ်ရင်ဖြစ်နိုင်ပါတယ
်။ဒါကြောင့်အစိုးရအနေနဲ့လက်ရှိကျင့်သုံးနေတဲ့ဆီလီကာစနစ် free permit စနစ်တွေကိုဖျက်သိမ်းပြီးနိုင်ငံတကာနီးတူအစိုးရလည်းအခွင့်ရပြည်သူတွေလည်းသင့်တော်တဲ့ဈေးနှုန်းနဲ့လွယ်လင့်တကူဝယ်နိုင်တဲ့ကားတင်သွင်းရေး policy အစ်စ်တစ်ခုချမှတ်ကျင့်သုံးသင့်နေပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။Thank you.